VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်မှုသက်သာစေရေးအစိုးရထုတ်ပြန်လိုက်တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ကျွန်မစုမြတ်မွန်ကဆက်တင်ပြပါမယ်ရှင်။ရီမန်းချက်9ခု၊မဟာဗျူဟာ10ခု၊ဆောင်ရွက်မဲ့အစီအစဉ်36ခု၊ဆောင်ရွက်နေတဲ့အစီအစဉ်86ခုပါဝင်တဲ့စီးပွားရေးဆိုင်ရာအစီအစဉ်တွေကိုစီမံကိန်းဗန္ဓာရေးနဲ့ဆက်မှုဝန်ကြီးဌာနကထုတ်ပြန်ပါတယ်။အစီအစဉ်တွေထဲမှာဗန္ဓာရေးထောက်ပံ့မှုပေးပြီးစီးပွားရေးလုပ်ငန်းတွေတိုးတက်အောင်လုပ်ရေးထိခိုက်နေတဲ့အလုပ်သမားတွေအိမ်နောက်စုတွေအတွက်ငွေကြေးအပအဝင်ပံ့ပိုးကူညီမှုတွေပေးရေးကျန်းမာရေးစနစ်အားကောင်းခိုင်မာအောင်လုပ်ရေးစသဖြင့်ကဏ္ဍ9ခုခွဲထားပါတယ်။အဲ့ဒီထဲကစီးပွားရေးလုပ်ငန်းတွေကိုအတိုးနှုန်းနည်းနည်းနဲ့ငွေချေးတာအပအဝင်တချို့အစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးကျန်တဲ့အစီအစဉ်တွေကိုတတ်မှတ်ချိန်ထားဆောင်ရွက်တော့မယ်လို့ဖော်ပြထားပါတယ်။COVID-19 ကြောင့်စီးပွားရေးအပေါ်ရှောင်လွှဲလို့မရနိုင်တဲ့ထိခိုက်မှုတွေသက်သာစေရေးနဲ့မြမစီးပွားရေးမြင်းမြန်ဆန်ဆန်ပြန်လည်နှလန်းထူလာနိုင်ရေးအတွက်အထောက်အကူဖြစ်မဲ့အစီအစဉ်တွေဖြစ်တယ်လို့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကထုတ်ပြန်ချက်မှာပြောထားပါတယ်။အစိုးရထုတ်ပြန်တဲ့စီးပွားရေးအစီအစဉ်တွေအပေါ်စီးပွားရေးလုပ်ငန်းရှင်ဦးကျော်နေခင်ကကြိုဆိုပေမဲ့လက်တွေ့ထိရောက်နိုင်ရေးအတွက်ဒီထက်မကငွေကြေးသုံးဆွဲဖို့မျှော်လင့်တယ်လို့ပြောပါတယ်
။တချို့ plan တွေကလည်းလုတ်ဆဲတွေဖြစ်တယ်တချို့ plan ကလည်းကလုတ်ပြီးသားတွေဖြစ်တယ်တချို့ကလည်းဆက်လုပ်မယ်ဆိုတဲ့ plan နေအများကြီးတွေ့ရတာပေါ့နော်တခုပဲပေါ့နော်ဟိုကျွန်တော်တို့ဒီစီးပွားရေးလောကအနေနဲ့မျှော်လင့်တာကတော့ဒီတရားကြီး package တခုလုံးမှာ US 2 billion 3 billion လောက်တော့ရှိတယ်လို့တော့အပြင်မှာတော့ပြောနေတာနေကြားရတာပေါ့နော်ဒါပေမဲ့ဒီထဲမှာတော့ကျွန်တော်မတွေ့ရအောင်ဆိုတော့တကယ်ကိုကျွန်တော်တို့ 2 3 billion လောက်ကို project တွေအနေနဲ့စင်တာတော့ market ထဲကိုဒါအမြန်ဆုံးရောက်လာတယ်ဆိုရင်တော့ကျွန်တော်တို့ကမြင်မြင်ဆန်ဆန် relief ရမယ်အဲ့တော့အစိုးရကိုကျွန်တော်တို့အနေနဲ့တိုက်တွန်းရမယ်ဆိုရင်တော့စည်းကွက်ထဲကိုတိတ်များများလေးထည့်ပြီးဖို့ပဲကျွန်တော်တိုက်တွန်းချက်မှာပါပေါ့နော
်နိုင်ငံကစီးပွားရေးဆိုင်ရာပညာရှင်ဒေါက်တာစောနိုင်ကတော့အစိုးရထုတ်ပြန်တဲ့အစီအစဉ်တွေကရေပူရဆန်တဲ့အတွက်အလုံးစုံမပြည့်စုံဘူးလို့မြင်ပါတယ
်ဒီ COVID-19 မှာတနိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေကိုတနိုင်ငံလုံးမှာရှိတဲ့ပုဂ္ဂလိကလုပ်ငန်းတွေကိုနောက်တခါလူတွေကိုနောက်တခါဝန်ထမ်းတွေကိုအလုပ်သမားတွေကိုတက်ရောက်မှုရှိတယ်အဲ့ဒါတွေကိုအစိုးရကသိပါတယ်ဆိုပြီးတော့တုံ့ပြန်လိုက်တဲ့တုံ့ပြန်ချက်လေးတစ်ခုလိုပဲမြင်မိတယ်ဒီတက်ပို့ပြီးကျယ်ပြန့်တဲ့ဒီတက်ပို့ပြီးပြည့်စုံတဲ့ဒီတက်ပို့ပြီးတော့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်တဲ့နောက်ထပ် plan တွေအသေးစိတ်စီမံချက်တွေအများကြီးလိုအောင်မယ်အခုက15မျက်နှာ plan ဆိုတာကတော့ဒီလောက်ခရရမှာပေါ့သူတို့ကိုယ်တိုင်လည်းအားရလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ်
Overcoming as one ဆိုပြီးအစိုးရကအင်္ဂလိပ်လိုထုတ်ပြန်တဲ့ CERP အစီအစဉ်တွေထဲမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုတွေပိုရရှိအောင်ကုံသွယ်ရေးပိုင်းပိုတိုးတက်အောင်လှုပ်သွားမဲ့အစီအစဉ်တွေလည်းပါဝင်ပါတယ်။ယင်းနှီးမြှုပ်နှံမှုတွေကိုမြှင့်တင်မယ်ဆိုတဲ့ကဏ္ဍကိုဆောင်ရွက်တဲ့အခါမှာအစိုးရအနေနဲ့တတိထားတင်တာကိုလည်းဒေါက်တာဇော်နိုင်ကအခုလိုထောက်ပြပါတယ်
။တချို့အခြေခံအဆောက်အုံစီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့ရမှာအခြေအနေရရကိုသုံးသပ်ဖို့နိုင်ရှင်ဖို့နောက်ပြီးတော့အဲ့ဒီလို project တွေမှာဟိုလုပ်နေတဲ့အဖွဲ့အစည်းတွေ company တွေပြန်ဆိုင်ဖို့အတွက်ကိုအချိန်ပေးပြီးလုပ်ရတာတွေရှိရဟိုမင်းလုပ်ဆိုပြီးတော့တချို့ကိစ္စတွေလုပ်လို့မရအောင်အဲ့တော့အဲ့ဒီဟာမျိုးတွေမှာတချို့အစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေကတော့လကောက်တချို့တော့ဒီအဲ့ဒီအစိုးရဌာနဆိုင်ရာအဖွဲ့အစည်းတွေနီးစပ်တဲ့ကုမ္ပဏီကြီးတွေကတော့လည်းအဲ့မြန်လှုပ်ဆိုတဲ့ green light ပေါ့လေအဲ့ဒီလောက်ဟာမျိုးကိုသူကလိုချင်တဲ့အခါကျတော့အခုလိုမျိုး COVID-19 ဒီ economic relief plan ဆိုတဲ့ plan ထဲမှာအဲ့လိုလေးတချောင်းထည့်လိုက်တယ်အခြေခံအဆောက်အုံစီမံကိန်းတို့အများဆုံးအကောင့်တွေပေါ်ပါဆိုတဲ့ခေါင်းစဉ်လေးတစ်လုံးတက်လိုက်တာနဲ့ဘာဖြစ်သွားလဲဆိုတော့ခုနပြောတဲ့ဟိုပြိုင်ဆိုင်မှုတွေမရှိတော့ဘူးနောက်တစ်ခါဟိုတခြားရှင်ပြိုင်ဘက်တွေအစင်းသင်းမဖြစ်တဲ့အချိန်မှာပဲရော့အင်းလုံးဆိုပြီးတော့ချက်ချင်းသူကလုတ်ပိုက်ကွင်းတွေချပေးလိုက်ဖို့အတွက်ကိုဟိုဖြစ်သွားနိုင်တယ်အဲ့တော့အဲ့လိုဟာမျိုးတွေကြတော့လေဟိုသတိထားစီခြင်းနဲ့အစိုးရကိုလေအင်းဒီလိုမျိုးအခြေခံအဆောက်အုံစီမံကိန်းတွေကိုတော့ဟိုချက်ချင်းဟိုအကောင့်ထဲပေါ်တဲ့ဆိုတဲ့ဟာမျိုးကိုနည်းနည်းသတိထားစီခြင်းနဲ့
အစိုးရဌာနတိုင်းက 2019-2020 ဘတ်ဂျက်အသုံးချိတ်ကို10ရာခိုင်နှုန်းစီလျှော့ချပြီး COVID-19 အသုံးချိတ်ထဲထည့်ဝင်သုံးစွဲသွားရေးပါဝင်တဲ့ CERP အစီအစဉ်အလုံးကိုချက်ချင်းအမြန်ဆုံးဒါမှမဟုတ် 2020 ခုနှစ်မကုန်ခင်ဆောင်ရွက်ရမယ်လို့သတ်မှတ်ထားပါတယ်ရှင်ကျွန်မစုမြတ်မော်ပါ